မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းနိုင်ငံရေးအပြောင်းအလဲတွေအတော်များများရှိခဲ့ပေမဲ့လို့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်ချိန်ချောက်ခံအနောက်ဆက်ပေးခံရတဲ့အခြေအနေတွေကတော့မပြောင်းလဲတဲ့အပြင်ပိုရောင်ဆိုးလာတဲ့အခြေအနေတွေရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့နိုင်ငံတကာသဘောတူစာချုပ်တွေမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေနဲ့အညီလူခွင့်ရေးလှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းကြပါတယ်။ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ပြည်ထွေးကပြောပြပေးပါလိမ့်မယ်။
မြမအပါဝေကဘာကျော်ရဲ့လူခွေရေးတက်ကြွလှုပ်ရှားသူတွေချိန်ချောက်ခံရတာအနောက်ရှက်ပြီးခံရတာဖမ်းဆီးတပ်ဖြတ်ခံရတာတွေဟာပြီးခဲ့တဲ့2016ခုနှစ်အတွင်းမှာပိုပြီးတော့ဆိုးဝါးလာခဲ့တယ်လို့နိုင်ငံတကာလူခွေရေးအဖွဲ့ Amnesty International ကမေလ16ရက်နေ့နေစွဲနဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီအကံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းအရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာကိုပဲလူခွေရေးကာကွယ်စောင့်ရှောက်သူတွေဆက်ပြီးတော့စောင့်ကြည့်ခံရအနောက်ရှက်ပြီးခံရဆဲဖြစ်ပြီးတော့အဲ့လိုဖြစ်ရတွေ့မှာအစိုးရအာဏာပိုင်တွေတာမကအာဏာပိုင်အဖွဲ့အစည်းမဟုတ်တဲ့သူတွေရဲ့အနောက်ရှက်ပေးမှုတွေလည်းပိုပြီးတော့များလာတယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟေးကပြောပါတယ်
I think the situation for human rights defenders in Myanmar is still really serious. I mean, they face threats.
မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအခြေအနေဟာအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတော့မှာလူခွင့်ရေးလှုပ်ရှားတဲ့အတွက်ချင်းချောက်ခံရတာအနောက်ရှေ့ပြုခံရတာတွေရှိနေတာကိုဆိုလိုတာပါဒါကြောအစိုးရအာဏာပိုင်တခုတည်းကလှုပ်ဆောင်တာမဟုတ်ပါဘူး။လူခွင့်ရေးကာကွယ်သူတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်၊ဓာတ်ပုံရိုက်မှတ်တမ်းတင်တဲ့အဖွဲ့တွေရှိပါတယ်။တချို့ထိလွယ်ရှာလွယ်တဲ့အကြောင်းအရာတွေကိုမကြောက်မရွံ့ထုတ်ဖော်ကြတဲ့သူတွေဆိုရင်အနောက်ရှက်ပေးခံရတာ၊ချင်းကျောက်ခံရတာတွေရှိနေတော့မှာ။နာမည်ကြီးရှေ့နေတွေ၊သတင်းသမားတွေချင်းကျောက်ခံနေရသေးပါ။ဒါကြောင့်မလို့အစိုးရအနေနဲ့ဒီလိုအခြေအနေတွေကိုတည်တည်ချာချာစုံစမ်းပြီးတော့အပြစ်ရှိတဲ့သူတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်ရှင့်။
အပြစ်ကျူးလွန်တဲ့သူတွေကိုအစိုးရကထိထိရောက်ရောက်ဟန်တာအရေးယူနိုင်ခြင်းမရှိတာကြောင့်ဒီလိုအခြေအနေတွေဆက်ပြီးတော့ဖြစ်နေတာလို့လည်းလော်ရာဟေးကထောက်ပြပါဗ
ျ။ You know this is a government that came to power or came to office rather saying you know it's time to change and it really is you know people have
အစိုးရဆိုရင်အပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ပြောပြီးတော့တက်လာခဲ့တဲ့အစိုးရပါ။တကယ်လည်းအပြောင်းအလဲတွေလုပ်ဖို့တကယ်ကိုလိုအပ်နေပါတယ်။လူလူတွေဆိုတာဆယ်စုနှစ်နဲ့ချီပြီးတော့ချင်းကြောက်ခံရမှုတွေအနောက်ရှက်ပေးမှုတွေနဲ့ကြုံခဲ့ရတာပါဒါကြောင့်မလို့ဒီအခြေအနေကိုရပ်ပစ်ဖို့လိုပါတယ်ဒီလိုမျိုးရပ်ပစ်ဖို့မှလည်းအစိုးရကအဓိကအခန်းကဏ္ဍကနေရှိနေတာပါတနိဋ္ဌာန်အခိုင်အမာချပြီးတော့ထိထိရောက်ရောက်လှုပ်ဆောင်ဖို့လိုပါတယ်ရှင့
်လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်တတိယနဲ့စောင့်ကြည့်မှုတွေအနောက်ရှက်ပေးမှုတွေကိုထိထိရောက်ရောက်ဟန်တာဖို့ဆိုရင်အစိုးရအနေနဲ့မူဝါဒတွေစမ်းပတ်ရုံနဲ့မလုံလောက်ဘဲလက်တွေ့အခောက်အထည်ပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီပြချင်းမြပါအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးပေးကလည်းထောက်ပြပြောဆိုပါရစေ
။ဒီအစိုးရဘက်ကစိတ်ပြီးလိုင်းကဘလောက်ထိပဲလူခွေကိစ္စပြောပေမဲ့ရဲရွာအုပ်ချုပ်ရေးအသင်းကိုလှုပ်ဆောင်နေတဲ့သူတွေကမှလူခွေပညာပေးတဲ့သူတွေကာကွယ်တဲ့သူဆိုလို့ရှိရင်တန်ပြားနဲ့စောင့်ကြည့်နေတော့မယ်။နောက်ရောင်ခံတည်င်းလိုက်တာတွေရှိနေတော့မယ်။အထူးသဖြင့်ကျွန်တော်တို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ဒီအထူးစုံစမ်းစစ်ဆေးရေးနဲ့တွေ့တဲ့အချိန်မှာအခုချိန်ထိကျွန်တော်တို့ရဲ့တပ်ပုံကိုခိုးချောင်ခိုးဝဲရိုက်နေတဲ့အသင်းလားမပြောက်သေးဘူး။အဲ့တော့လူခွေကာကွယ်စောင့်ရှောက်တဲ့သူတွေကို policy ကကြောင်းမိမဲ့တကယ်တမ်းလက်မှာအောက်ခြေတီမစင်းလေးပဲနဲ့ခုနလိုနောက်ရောင်ခံလိုက်တာတွေနှောက်ဆက်တာတွေအနှောက်ယှက်ပေးတာတွေကတော့ကျွန်တော်ဆက်လက်ကြုံတွေ့နေရောပါတယ်အဲ့တော့2016ကိုကြည့်မယ်ဆိုရင်အစိုးရရဲ့နှောက်ယှက်မှုတွေလည်းမလျော့သေးဘူးလို့နောက်ထပ်အန္တရာယ်ပေးတဲ့အချင်းချင်းနောက်ပြည်သူချင်းချင်းနှောက်ယှက်တဲ့နောက်ယှက်မှုတစ်ခုကလည်းပုံစံသစ်တစ်မျိုးနဲ့တိုးလာတာတွေ့ရပါတယ်
Amnesty International အဖွဲ့ကထုတ်ပြန်တဲ့အခုနောက်ဆုံးအစည်းအဝေးစာထဲမှာဒီ2016ခုနှစ်အတွင်းကမ္ဘာတဝန်းလူခွင့်ရေးကာကွယ်စောင့်ရှောက်သူ181ယောက်အသက်ခံခဲ့ရပြီးတော့ဒီရင်2015ခုနှစ်တုန်းကတော့ဒီလိုအသက်ခံရတဲ့သူပေါင်း156ယောက်သာရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။မနေ့ကထုတ်ပြန်တဲ့ဒီအစည်းအဝေးစာနဲ့အတူ Brief Campaign လို့ခေါ်တဲ့ကမ္ဘာတဝန်းလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်တိုက်ခိုက်ခံရမှုတွေအစိုးသက်ရေးလှုပ်ရှားမှုတစ်ရက်ကိုလည်း Amnesty International အဖွဲ့ကကြေညာချက်ထဲမှာစတင်လိုက်ပါရရှင်။